အမေရိကန်အနေနဲ့မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာအရေးယူတန်ခတ်ပိတ်ဆို့မှုတချို့ကိုရှော့ချပြီးတဲ့အနေနဲ့အရှာဝါကုမ္ပဏီပိုင်နဲ့မြန်မာနိုင်ငံရဲ့ခက်အမိဆုံးစိတ်ကားတစ်ခုဖြစ်တဲ့ရန်ကုန်စိတ်ကားမှာအမေရိကန်ကုမ္ပဏီတွေကိုကုတန်ရောင်းဝယ်ခွင့်6လတာခွင့်ပြုထားတာဖြစ်ပါတယ်။ဒါဟာနှစ်နိုင်ငံကုန်သွယ်ရေးပို့ပြီးတော့ချုံးမွေ့သွားစီမှာဖြစ်ပေမဲ့ထူးခြားတဲ့ပြောင်းလဲမှုဖြစ်လာမှာတော့မဟုတ်ဘူးလို့စီးပွားရေးပညာရှင်တချို့ကတုံ့တက်ထားပါတယ်။အပြည့်စုံကို VOA သတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်။
အီရှာဝါကုမ္ပဏီပိုင်မြန်မာနိုင်ငံရဲ့အဓိကစိတ်ကမ်းတစ်ခုမှာအမေရိကန်ကုမ္ပဏီတွေကိုကူးတန်းရောင်းဝယ်ခွင့်ပြုတဲ့အနေနဲ့နိုင်ငံကုန်သွယ်ရေးပို့မှုချောမွေ့စေဖို့6လတပ်တန်းရှိတဲ့ GL20 ဆိုတဲ့အထွေထွေလိုင်စင်အမှတ်20ကိုချပေးလိုက်တာဟာကုန်သွယ်ရေးမှာအခက်အခဲမရှိအောင်စိတ်ကမ်းအသုံးပြုခွင့်ပေးလိုက်ချင်တာဖြစ်ပြီးအမေရိကန်ရဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးရတန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့မူဝါဒကပြောင်းလဲတာမရှိသေးတဲ့အတွက်နိုင်ငံပူးပေါင်းပြီးယင်းနှိမ့်ညွန့်နှံမှုတွေလုပ်တဲ့အထီတော်မဖြစ်နိုင်သေးဘူးလို့စီးပွားရေးပညာရှင်ခင်မောင်ညိုဘောဂဗီရာကပြောပါတယ်
။ဒါအမေရိကန်ကမြန်မာပြည်ရဲ့စစ်ဘေးမြန်မာကအမေရိကန်ကိုပူလာကြည့်တယ်။ဆိုပြောမမဖြစ်သွားမယ်ဒီဆရာပါ။အဲ့ဒါလူငယ်ချင်းကြီးတွေလူငယ်ကြီးတွေအကြီးပြင်းမြန်မာတို့နော်မြန်မာလူငယ်ချင်းတွေအမေရိကန်နဲ့ရစ်ပြောင်းပြီးယင်းနှိမ့်ညွန့်နှံဒါတွေကတော့ဖြစ်မလာနိုင်သေးတယ်။အဲ့တော့ဒီကြီးမမကအခုကတော့နော်သတိပဲရှိတော်လေး။ဘာမှသူတို့ချာချာကြီးဖြစ်လာမယ်လို့လောလင်းလို့မရသေးပါဘူး။သူတို့ဒီ6လပြီးရင်လည်းဒီ6လပြီးရင်လည်းဆက်ပြီးတော့အဲတန်တူးခြင်းနဲ့တူးမယ်တူးခြင်းမှလည်းတူးမယ်၆လကာလတည်းမှာသူကပြန်လည်တူးတူးလေးလုပ်မယ်လို့ပြောထားတာလို့ရှိရအဲတော့သိပြီးအားရရတဲ့ဆရာကောင်းတဲ့ပဒုံကြီးတွေဆက်စားပေါ့
အခုတော့ကုန်သွယ်ရေးဆိုင်ရာတန်ခတ်ပိတ်ဆို့မှုတွေကိုရှော့ချလိုက်တာဟာမြန်မာပြည်သူတွေရဲ့အကျိုးစီးပွားထက်အမေရိကန်လုပ်ငန်းရှင်တွေအတွက်စဉ်းစားလှုံ့ဆော်တာဖြစ်တယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌစီးပွားရေးလုပ်ငန်းရှင်ဒေါက်တာစူထွန်းကပြောပါတယ
်ဒါလည်းတကယ်ဟိုအရေးကြီးတယ်ဟိုမှားတယ်ဟိုကျွန်တော်တို့ရတဲ့ကျန်းကျန်းကျတော့ဒီစားလူရတဲ့ဒီဒီစားဝတ်ဆက်ကျန်းသုံးမျိုးမှာFacebook နဲ့ပို့လုပ်နေကြတာလေဒီကောင်ကလောကကြံရတာအဲကျဲရှိတာပေါ့နော်ဒါလည်းကိုကတောင်းဆိုတဲ့လူတွေကလည်းကျွန်တော်တို့ရင်မဟုတ်ဘူးကျန်တဲ့အဲအခွဲစည်းနဲ့နေချင်းနဲ့အခွဲစည်းကတောင်းဆိုလို့ခုလိုချော့ချတာဖြစ်နေတာဖြစ်မှာဒီရင်ကျွမ်းတော့လေကျွန်တော်တို့ပြည်သူရဲ့အကျိုးစီးပွားတဲ့ဆိုရင်တော့ဒီအမေရိကန်သူ့ရဲ့သူနဲ့ဆက်ဆက်တဲ့ကုမ္ပဏီရဲ့အကျိုးစီးပွားကိုဦးစားပေးစဉ်းစားရလို့ပဲမြင်ပါတ
ယ်မြမပြည်ပေါ်စီးပွားရေးရာတန်ခတ်ပိတ်ဆို့မှုတွေကိုအချိန်တို့မဟုတ်ပဲရေရှည်အတွက်ဖြေလျှော့ပေးမှပိုအဆင်ပြေမယ်လို့သူကဆက်ပြောပါတယ်
ကျနေတော့ကျွန်တော်ဆောက်လာမှုပဲအများနဲ့ဟိုပဲပြတ်ပြီးဘူးကြောင့်နေတာတင်ဟိုဟိုကောင်းဆိုလို့ရှင်တယ်ဗောနော်အဲ့ဒီခုနပြောတဲ့ဒီဘယ်နယ်ရေကြောင်းဒီကြီးရှောစိတ်ကန်းနေမဟုတ်ပဲနဲ့ကျနေလုပ်ငန်းတွေအားလုံးဆက်ရှင်ကုန်လုံးမကြမ်းမြောက်ထုတ်ပေးပါမယ်ကျွန်တော်ကအသိပြင်းနေလို့ရှင်ပါအ
ီရှောဝေါ်ကုမ္ပဏီပိုင်းစိတ်ကန်းကိုအသုံးပြုခွင့်ပေးလိုက်ပြီမလဲမြန်မာစစ်ဘုတ်ချုပ်တွေနဲ့နှီးစပ်မှုရှိတဲ့အီရှောဝေါ်ကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားရေးမှူးစတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်နဲ့ကွယ်လွန်သွားပြီဖြစ်တဲ့သူ့ရဲ့ဖခင်လော်စစ်ဟန်နူဟာမူရစီဝါကူတန်းရောင်းဝယ်တဲ့လုပ်ငန်းနဲ့ချမ်းသာလာသူတွေဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုရဲ့2008ခုနှစ် S&D ခေါ်တူးချင်းပြစ်မှတ်ထားပိတ်ဆို့အရေးယူမှုစီးရင်ထဲမှာအခုထိပါဝင်နေဆဲဖြစ်ပါတယ်။နောက်တက်လာမယ့် NLD အစိုးရလက်ထက်မှာစီးပွားရေးရအရေးယူပိတ်ဆို့မှုတွေကိုဖြေလျှော့ပေးမယ်လို့မျှော်လင့်ရသလိုအမေရိကန်ရဲ့စီးပွားရေးရတန်ခတ်ပိတ်ဆို့မှုတွေကတကယ်တော့မအောင်မြင်ဘူးလို့စီးပွားရေးပညာရှင်ခင်မောင်ညိုဘောဂဗီရာကအခုလိုပြောပါတယ
်။စီးပွားရေးပိတ်ဆို့တဲ့ဒီကကအစိုးရရဲ့အပြုအမူပြောင်းလဲဖို့ဆိုပြီးတော့ရည်ရွယ်တယ်။တကယ်လို့ဆိုကြတော့အဲ့ဒီစီးပွားရေးတွေကျတဲ့မူဝါဒတွေကမအောင်မြင်ပါဘူး။အပေါ်မှာရှိတဲ့လူတွေကလူတွေရဲ့ရင်းအပြုအမူပြောင်းလဲအောင်မလုပ်နိုင်တဲ့အောက်ခြေလူတွေကဒုက္ခရောက်မှာ
GL20 license ထုတ်ပြန်ရခြင်းဟာမကြာမီကမြန်မာနိုင်ငံရွေးကောက်ပွဲရလဒ်တွေကိုတုံ့ပြန်တာမဟုတ်သလိုမြန်မာနိုင်ငံအပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုမူဝါဒပြောင်းလဲတဲ့အရေးလက္ခဏာလည်းမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပြီးအီရှာဝေါ်ကုမ္ပဏီပိုင်းရဲ့ရန်ကုန်စစ်ကန်ဟာပြည်ပကုန်သွယ်ရေးအတွက်အရေးကြီးတာကြောင့်အမေရိကန်လုပ်ငန်းရှင်တွေဘက်ကဒီစစ်ကန်ကိုဖျက်ဆီးခွင့်ပြုပေးဖို့အမေရိကန်ဗန်နာရေးဌာနရဲ့နိုင်ငံသားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကွယ် OFAC ကိုပြီးခဲ့တဲ့ဇူလိုင်လကစာရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်ရှင်